ကိုဗစ်ကာယောဂါကာလကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းယောဂါကူးစက်မှုတွေမြင့်တက်လာနိုင်တဲ့အန္တရာယ်သတိပေးနေချိန်မှာပဲမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဝန်ထမ်းတို့ယောဂါကူးစက်ခံရတဲ့အကြောင်းပြပေးပါမယ်ကျွန်တော်ထောက်အောင်ခံပါမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲရုံးမှာတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတို့မှာယောဂါဘိုကူးစက်ကြောင့်စနေနေ့ကပဲအတည်ပြုခဲ့ပြီးနောက်ကျန်ဝန်ထမ်းတွေကိုစစ်ဆေးရမှာကော်မရှင်ဥက္ကဋ္ဌနဲ့ဦးစီးအရာရှိကလွှဲပြီးကျန်ဝန်ထမ်းတွေမှာဝန်ထမ်းအများပြားကူးစက်နေတာတွေ့ရှိခဲ့ရတာဖြစ်ပါတယ်ကူးစက်ခံသူတွေကတော့စီးရုံနဲ့ကုတပေးထားအကြောင်းလဲမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးရှင်ဝင်းကဖေဝေကိုပြောပါတယ
်ကျွန်တော်နဲ့ဦးစည်းရာရှိပဲလွတ်တယ်ဆန္ဒအကုန်လုံးပုတ်တိဖြစ်ပြီးတော့ရုပ်သမားဆေးဝီကိုရောက်သွားပြီအလုံးပေါင်းဟောပေါ့မနေ့ကတူဒီနေ့ဒီနေ့6ရက်မနေ့ကတရား9ရက်ဟောရွေးကောက်ပွဲပြီးနောက်တည့်ရဟိုကိုနိုမာလာကိုရင်းနဲ့မှာကိုယ်စလဲလောင်းနေရတဲ့လဲစင်းတွေတွေ့တယ်သာခိုင်နှုံးတွေအတွက်တဲ့ခံလုံးပဲဒီပုံမှာခြေခံပြီးတွတ်တဲ့ခါကျတော့ကျွန်တော်တို့ကဆေးစိတ်တွေကူညီခေါ်ရတယ်။တိုင်းဆေးစိတ်ရောဝန်ထမ်း၄ယောက်ပြီးတယ်။အဲဝန်ထမ်း၄ယောက်ကတယောက်က73ရင်းနေမှာဖျားတယ်ပေါ့ပြီးတဲ့နေ့မှာအားလုံးပြင်ညာပြီးတဲ့73ရင်းနေမှာဖျားတယ်။သူကဖျားပြီးနောက်တနေ့ဆေးစစ်တော့သူက14ရင်းနေမှာသူက positive ဖြစ်တယ်။အဲဒါပြီးတော့တိုင်းရုံးကိုဆေးဖြတ်တယ်ဒါပေမဲ့လည်းအဲဆေးစိတ်ရုံနဲ့ကွန်ပျူတာရုံကကိုစာရွက်အချိန်ချလုပ်တဲ့စီးမလေးကမနေ့ကကျွန်တော်ရုံကစီးမလေးကစဖြစ်တယ်။ဒီနေ့မတင်ကားလို့တရုံလုံးဆက်လိုက်တဲ့ခင်ကျတော့အဲ6ရက်ဝန်ထမ်း6ရက်ဓာတ်ဖြစ်တာ
။လက်ရှိအချိန်မှာတော့ကော်မရှင်ဥက္ကဋ္ဌနဲ့ဦးစီးအရာရှိတို့ကတော့နေမှာပဲတည်တံ့စောင့်ကြည့်ခံထားပြီးပိုကူးဆက်ခံသူကော်မရှင်ဝန်ထမ်းတွေမှလည်းစိုးရိမ်စရာမရှိဘူးလို့ပြောပါတယ်။ပြခဲ့တဲ့ရွေးကောက်ပွဲတာဝန်ထမ်းဆောင်ခဲ့တဲ့ဆီယာမနှစ်ဦးနဲ့ရဲကြီးကော်မရှင်တို့မှလည်းယောဂါဘိုးတွေ့ရှိခဲ့ပါသေးတယ်။မန္တလေးမှာတော့အခုရက်ပိုင်းပိုကူးဆက်သူရေတွက်များပြားလာပြီမဲ့နိုင်နင်းအောင်ဆောင်ရွက်နိုင်နေရလို့မန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနကဦးစီးမှုဒေါက်တာတန်းနှက်မြင့်ကပြောပါရယ်
ကျမတို့ရဲ့အကြီးကအဖြစ်ပြဿနာမျိုးလည်းရှိနေတာကတော့မန္တလေးတောင်တောင်ငားမျိုးပါရှင်။ငားပြည့်နယ်ဟာအစ်ကလူကြီးထူထောင်မှုတအားများပါလေ။လူကြီးထူထောင်မှုများတဲ့အခါမှာကျောင်းနဲ့တရားညှိစမှုရှိတယ်။ဒီရောတာကလည်းကျောင်းနဲ့တရားညှိစမှုရှိတယ်။အသက်ရှင်လမ်းကြောင်းကကုရအကြောင်းညှိစမှုမျိုးနဲ့အဲ့တော့မှန်ပါတယ်ဒီကဒီရဲ့ပန်းအဖြစ်ပေါ်မှာဒီရဲ့ပန်းရွှေဆက်လာပိုင်းနဲ့ဒီစက်ကပိုင်းမှာကျမတို့ကြည့်စီများလာပါလိမ့်ရှိစေနေမှာငားပြတော့လူနာများရဲ့အရေးအတွက်ဒီများလာပါလိမ့်အဲ့ဒီအရေးအတွက်ပေါ်မှာမူတည်ပြီးတဲ့အခါမှာကျမတို့ကနေပြီးတော့ခုနလိုပေါ်ဆက်တဲ့ကြည့်ကြည့်နေတာလည်းကြည့်ပါအဲ့ဒီကြည့်ကြည့်ပြန်ပြီးဆက်တဲ့အချိန်မှာအဲ့ဒီကြူလေးကလည်း positive ထွက်မှုလေးတွေများလာပါလေဒီရဲ့ high resolution ရှင်ကကျွန်တော်တို့80 90အဲ့လောက်အထူးနေ့စဉ်နေပါထွက်ပေါ်လာတဲ့အချိန်မှာအခုတစ်ခါတော့နိုင်နေနေနဲ့ကျွန်တော်တို့ဆောင်ရွက်နေပါ
မန္တလေးတိုင်းမှာတော့ကယောဂါကာကွယ်ထိန်းချုပ်ရေးဆိုင်ရာတာမြင့်ကန့်သက်ချက်တွေကိုနိုဝင်ဘာလကုန်ပြီးတက်တန်းတူတာပြီးနိုဝင်ဘာ15ရက်နေ့တိကူးစက်သူအရေအတွက်3000ကျော်ရှိကတည်ဆုံးသူ17ဦးတိရှိပါတယ်ခင်ဗျာကျွန်တော်ထောက်အောင်ခံပါမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်